ရော့စတာဒမ်မြို့ပြတိုက်တစ်ခုတည်းကပီကာဆိုမတ်တီမိုးနဲရိုအပါအဝင်ပကြီးကျော်တွေရဲ့လက်ရပကြီးခုနှစ်ချက်ခိုးခံရတယ်လို့ Dutch ရဲတွေကပြောပါတယ်။အင်ကာနဲ့လင်းအကြီးမှာတခိုးတွေဟာကွန်စတာပြတိုက်ကအချက်ပေးခေါင်းလောင်းကိုချိုးဖျက်ပြီးပကြီးကားတွေကိုရဲတွေမရောက်ခင်ထုတ်ယူသွားကြတာပါ။ပကြီးကားခိုးယူမှုဟာမကြသေးမီနှစ်တွေအတွင်းနယ်သာလန်နိုင်ငံရဲ့အကြီးဆုံးခိုးယူမှုဖြစ်ပါတယ်။အနာပိုင်းတွေဟာပြတိုက်မှာရှိတဲ့ဗီဒီယိုတိတ်ခွေတွေကိုဆန်းစစ်နေကြပြီးဒီစနစ်တကျခိုးယူမှုနဲ့ပတ်သက်လို့မျက်မြင်သက်တွေ့တွေရှိခဲ့ရင်အကြောင်းကြားကြဖို့မြစ်တာရက်ခံထားပါတယ်။ပကြီးကျွမ်းကျင်သူတွေကတော့ဒီပကြီးကားတွေကိုလေးလံတင်မယ်ဆိုရင်ဒေါ်လာဂရီနဲ့ချီတန်ဖိုးရှိတယ်လို့ဆိုပါတယ်။ဒါပေမဲ့သခိုးတွေကပကြီးကားတွေကိုလေးလံဈေးကွက်မှာတင်ရောက်ဖို့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီပကြီးကားတွေကလူသိများကြော်ကြပြီးခိုးယူခံရတယ်ဆိုတာကိုလည်းသတ်မှတ်ထားလို့ပါ။တခိုးတွေအနေနဲ့ဒီပကြီးကားတွေကိုငွေနဲ့ရွေးယူဖို့ကမ်းလှမ်းနိုင်တယ်ဆိုပြီးလဲတချို့ကပြောနေကြပါတယ်ရှင်။